မင်္ဂလာပါရှင်။လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်မေလ22ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းသတင်းတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသီရိမင်းစင်ပါရှင်။ဒီနေ့အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူထိုင်းမှာမြန်မာတွေကိုဇီဝအချက်အလက်ကောက်ယူနေရတဲ့ဆိုတဲ့သတင်းကြောင့်စိုးရိမ်မှုတွေရှိနေတဲ့အကြောင်းသတင်းဆောင်ပါအပတ်စဉ်ထုတ်လွှင့်နေကြသတင်းမြင့်ဝင်းကျဲအစီအစဉ်နဲ့ကရင်တိုင်းဒေသဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မြို့နယ်မှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့များစွာစိုးရိမ်ပူပန်မိတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကမေလ22ရက်ကထုတ်ပြန်လိုက်ပါတယ်။ဘူးတီရောင်မြို့နယ်ထဲမှာစစ်ကောင်စီကလူမျိုးရေးပဋိပက္ခဖြစ်စေဖို့ရည်ရွယ်ချက်နဲ့ဒေသခံရခိုင်လူမျိုးတွေနဲ့ဟိန်နူပြည်သူတွေရဲ့နေအိမ်တွေကိုမီးရှို့တာ၊လေကြောင်းလက်နက်ကြီးတို့နဲ့တိုက်ခိုက်တာ၊ရိုဟင်ဂျာတွေအပါအဝင်ဒေသခံပြည်သူတွေကိုဖိအားပေးပြောင်းရွှေ့စေတာ၊အများပြည်သူပိုင်းအဆောက်အုံတွေဖျက်ဆီးခံရတာ၊ရွာတွေမီးရှို့ခံရတာတွေနဲ့ပတ်သက်ပြီးများစွာစိုးရိမ်နေလို့ NUG ကပြောပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုလာတာမရှိပါဘူးရှင်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့အနီးကရွှေဘိုဟိုနဲ့ဘော်ရီကုံကျေးရွာတွေကိုစစ်ကောင်စီတပ်ကမေလ22ရက်မနက်ပိုင်းမှာလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အရဲသားအမျိုးသမီး2ဦးသေဆုံးပြီးနောက်ထပ်လူ17ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေက RFA ကိုပြောပါတယ်မောင်နှမမျိုးအဝင်လန်းလေးမိုင်ကျေးရွာအနီးမှာရှိတဲ့စစ်ကောင်စီရဲ့အမှတ်နှစ်နေကြားဆောင်တပ်ကိုရခိုင်တပ်တော် AA ကမေလ20ရက်နေ့ကနေစပြီးထိုးစစ်ဆင်တိုက်ခိုက်နေခဲ့ရာကနှစ်ဖက်တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ကမနေ့မနက်6နာရီလောက်မှာဒီရွာ2ရွာကိုဂျက်တိုက်လေရင်နဲ့ဘုံကျဲချခဲ့တာလို့လုံခြုံရေးအရအမည်မဖော်လိုတဲ့ဒေသခံတဦးက RFA ကိုပြောပါရယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမရှိသေးသလိုစစ်ကောင်စီရဲ့ရခိုင်ပြည်နယ်ပြောခွင့်ရသူပြည်နယ်ဥပဒေချုပ်ဦးလာသိန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေကြတာမရှိပါဘူးရှင်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာဧပြီလ15ရက်နေ့ကနေမေလ16ရက်နေ့အထိစစ်ကောင်စီတပ်နဲ့မန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေအတွင်းမှာအရက်သား၈ဦးသေဆုံးပြီး20ကျော်ဒဏ်ရာရခဲ့ရလို့ရှမ်းလူခွင့်ရေးမှန်းနိုင်အဖွဲ့ကမေလ20ရက်နေ့မှာထုတ်ပြန်ပါတယ်။သေဆုံးသူတွေဟာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုတွေကြောင့်ဖြစ်တယ်လို့ရှမ်းလူခွင့်ရေးမှန်းနိုင်အဖွဲ့ကပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ချက်သိရဖို့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရပြည်နယ်စီးပွားရေးဝန်ကြီးဦးခွန်သိန်းမောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင်။သတင်းတွေကိုတင်ပြခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်မအစီအစဉ်ဖြစ်ပါတယ်ကျန်းမာရေးဝန်ဆောင်မှုပေးဖို့ဆိုပြီးထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာတွေကိုဇီဝအချက်အလက်ကောက်ယူနေတဲ့ဆိုတဲ့သတင်းဟာနိုင်ငံရေးကြောင့်ထိုင်းနိုင်ငံမှာခိုးလုံနေရသူတွေနဲ့အထောက်အထားမရှိတဲ့လူ့သမားတွေကြောင့်မှစိုးရိမ်နေပါတယ်ဒီအကြောင်းပြေဆုံးကို RFA သတင်းတောက်မတ်သစင်လှိုင်းကတင်ပြပါမယ်ရှင်
မြန်မာနိုင်ငံသားအများပြရှိတဲ့ထိုင်းနိုင်ငံတပ်နဲ့စမွန်စကွန်ခရိုင်အပါအဝင်ငါးခရိုင်မှာလူရည်တထောင်ရဲ့မျက်လုံးနဲ့မျက်နှာဇီဝမှတ်တမ်းအချက်လက်တွေကိုကနဦးကောက်ယူထားပြီးဖြစ်တယ်လို့တိုးချဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုထားပါတယ်။အခုလိုကောက်တာဟာနိုင်ငံခြားသားတိုင်းကိုမဟုတ်ဘဲမြန်မာနိုင်ငံသားတွေကိုပဲရွေးပြီးလှုပ်တာကခွဲခြားတာဖြစ်တယ်လို့ထိုင်းတောင်ပိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ FED ရဲ့အလို့သမားတာဝန်ခံဦးမီဦးက RFA ကိုပြောပါတယ်။
ဒီလူတွေရဲ့ဒီအချက်လက်တွေဘယ်လိုမျိုးအိမ်သိမယ်ဘယ်လိုမျိုးကာကွယ်စောင့်ရှောက်မှုပေးနိုင်မယ်ဆိုတဲ့ဟာတွေအဲ့ဒါတွေကတိတိကျကျမပါလာဘူးဒီမှာရောက်နေတဲ့နေရာမှာဟာလာသူတို့အကြောင်းအကျောင်းအခုဒီနိုင်ငံကြီးနဲ့ပြည်လာလူတွေရဲ့အချက်လက်တွေဆိုလို့ရှိရင်ဟိုဘက်ဒီဘက်အစိုးရတွေဟိုမှာတောင်းထားတာကိုအကြောင်းရင်းတစ်ခုပေါ်မူတည်ပြီးတော့သဘောတူညီတဲ့အကျိုးမြတ်ပေါ်မူတည်လုပ်မယ်ဆိုလို့ရှိရင်မဖြစ်နိုင်တော့ဘူ
းဒီကိုရေးအချက်လက်တွေကိုမြန်မာအာဏာပိုင်တွေကိုရောထိုင်းစိုးရနဲ့ပုဂ္ဂလိကအေဂျင်စီတွေကိုပါမျှဝေသွားမှာမဟုတ်ဘူးလို့ထိုင်းချက်ချင်းဒီအသင်းရဲ့ကေဇေးကြီးနဲ့ရဲ့ရွာကျမ်းမာရေးဘျူရိုကလက်ထောက်ညွှန်ကြားရေးမှူးပီချစ်စီရီရန်က RFA ကိုပြောပါရယ်ဒါပေမဲ့တရားရုံးကအမိန့်ချတယ်ဆိုရင်တော့ကိုရီးချက်လက်တွေကိုမျှဝေရမယ်လို့ထိုင်းနိုင်ငံမှာသတ်မှတ်ထားပါရယ်ဒါကြောင့်အာနာဘိုင်းနီစီအချက်လက်တွေရောက်သွားမှာကိုစိုးရင်ရတယ်လို့ထိုင်းမှာရောက်နေတဲ့ CDM ဆရာဝန်တယောက်က RFA ကိုပြောပါရယ်
နောက်ဆုံးစီးဖူးမှုခံရတဲ့ဆိုတော့အပေးဦးတော့ ရည်ရွယ်ကြည့်ပါတယ်2022တုန်းကဝင်ကြော်ရဲ့ data ကို UN ကနေပြီးတော့ဒီအစီအစဉ်ပေးလိုက်တယ်ဆိုတဲ့အခါမှာသူတွေရက်ကြက်လို့ကြားတယ်ပုံအောင်ရှောင်းရတာဒီဖြစ်သွားခဲ့ရတာဆိုအဲ့ကြုံတွေ့ရတော့ရှင်းမလေးတာကရှိလာတယ်ပေါ့နော်အဲ့ဒီရှိတဲ့မျိုးကျွန်တော်တို့အနေနဲ့ကြုံတွေ့နေရမှာကျွန်တော်တို့ data တွေကဒီသူတို့လက်ထဲမှာကြံခဲ့မှာဆိုတာဒါစိုးရင်ရတဲ့ကြောင့်မဟုတ်တော့ဘလို့လာပါဘူးပေါ့နော
်ယာယီခလုံးဝိနေရာတွေမှာရှိနေတဲ့ဒုက္ခတွေတွေဒါမှမဟုတ်အထောက်ထားမဲ့လူနာတွေကိုကောက်ယူမှာဖြစ်ပြီးတော့အဲ့ဒီနောက် application ကနေတဆင့်ခန်း73လုံးပါတဲ့အထောက်ထားနံပါတ်ထုတ်ပေးမှာဖြစ်တယ်လို့ဒီလိုကောက်ယူတာကိုအစစ်မပြေငင်းပိုင်ခွင့်ရှိတယ်လို့ပြီးချစ်ကပြောပါတယ်။ဆီယာနာသိမ်းပြီးတဲ့နောက်ပိုင်းထိုင်းကိုရောက်လာတဲ့မြန်မာနိုင်ငံသားတွေကိုအခုလိုအချက်လက်မကောက်ခင်ကကိုဗစ်ကာကွယ်ဆေးထိုးတဲ့အခါမှာအကျဉ်းအရေးအတွက်သတ်မှတ်ချက်ကိုစာရွက်နဲ့ထုတ်ပေးတာဖြစ်ပါတယ်။ကျမရဲ့စောက်ရှောက်မှုမှာလူသားတိုင်းကိုခွဲခြားဆက်ဆံမှုမရှိဘူးဆိုပေမဲ့ထိုင်းနိုင်ငံကိုရောက်နေတဲ့လူတွေထဲမှာအလို့သမားတွေပါတယ်လို့ဆင်အာနာရှင်ကိုစန့်ကျင်တဲ့သူတွေလည်းရှိနေပါတယ်။ဒါကြောင့်ဇီဝအချက်လက်ကောက်ခံတာဟာလုံခြုံရေးကိုချိန်ချောက်တယ်လို့ဖြစ်တဲ့အတွက်စိုးရင်ရတယ်လို့တက်ကြွလှုပ်ရှားသူတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေက RFA ကိုပြောပါတယ်ရှင်
။အခုတခါမှာတော့အပတ်စဉ်ထုတ်လင်းနေကြသတင်းမြင့်ခွင့်ကျဲအစီအစဉ်ဖြစ်ပါတယ်။အခုချိန်မှာတရုတ်နိုင်ငံမှာအလုံးလုံးတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံတွင်းကိုအလုံးအင်းင်းနဲ့ပြန်ဝင်လာနေကြပါတယ်။စစ်ကောင်စီကနယ်ဇက်ဖြတ်ကျော်ခွင့်စနစ်ကို UID စမတ်ကတ်နဲ့ပဲဝင်ရောက်ဖို့တတ်မှတ်လိုက်ပြီးအဲ့ဒီစမတ်ကတ်ကိုလည်းအလွယ်တကူလုပ်လို့မရတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းဦးတင်အောင်ခိုင်ကတင်ပြထားပါရရှင
် UID စမတ်ကတ်မရှိသူတွေကိုတရုတ်ရဲကအသေးချာစောင့်ပြီးဖမ်းနေတာကြောင့်တရုတ်ပြည်တွင်ဆယ်စုနှစ်နဲ့ချီပြီးနေထိုင်နေကြသူတွေပါနယ်ဇက်ကိုပြန်လာကြတယ်လို့ဆိုပါတယ်တရုတ်ပြည်တွင်အဖမ်းဆီးများဟာမြန်မာနိုင်ငံသားတွေကိုမန်စီနယ်ကိုကြော်ပြီးမတော်အောင်ဖမ်းနေတာလို့ဆိုပါတယ်လုံညိုရေးရအမြင်ပေါ်လို့တဲ့အလုတ္တမားတူပြောပြတာက
ချီနီမန်စီလုံချမ်းရဲ့အေးရင်ချမ်းရဲ့အဲအမျိုးပေါ့ရင်ချမ်းဖက်လေအဲဖမ်းတယ်သူတို့အခုကအဲဖက်ချမ်းမန်စီအောက်ဖက်ဆိုရင်အကုန်လုံးပတ်ဖမ်းနေတာသူကမန်စီအထက်ကိုအကျော်မခံဘူ
းအလုတ္တမားတွေအတွက်အဓိကပြဿနာဟာအလုတ်ရှင်ကအာမခံပြေးဖို့လိုအပ်နေတာပါ
သူတို့ရဲ့လှုပ်ရှင်ကအဲဒီသေယုတ်ဟိုရဲဌာနကနေသူကနေထိုင်ခွင့်တွေသွားလုပ်ရတယ်လေအဲမျိုးပေါ့အဲလှုပ်ရှင်ကနေမှလိုက်ပြီးမှအာမခံပေးမှအဲမှသူတို့ကနေထိုင်ခွင့်တွေပဲလုပ်ပေးတယ်စာအုပ်စိမ်းပေါ့အဲအဲ့ဒါတွေလုပ်ပေးမှအဲသူတို့ကနေထိုင်ခွင့်ရမှာလေ
ဟုတ်ကဲ့
တချို့ဥစ္စာတွေကျတော့ဟိုအာမခံတဲ့လူမရှိတဲ့အချိန်ကျတော့ခုနှစ်ရက်ပြည့်တော့လေပြန်မထွက်တော့အဲမှာဟန်ခံရတော့ပေါ့
စမကတ်လို့ဖို့နေဆက်ကိုပြန်လာသူတွေမှာလဲအလွယ်တကူကပ်ပြားလုတ်ခွင့်မရတာကြောင့်စိတ်တော့ကရောက်ကြရပါတယ်မူဆယ်မြို့မှာ UID ကပ်ပြားထုတ်ပေးနိုင်ဖို့ပထမတုံကင်ယူလာပြီးတုံကင်ရမှရက်ချင်းတစ်ခါပြန်ယူရပြန်ပါတယ်မူဆယ်လာဝကယုံမှာနေ့စဉ်လူအကန့်အသတ်နဲ့သာကပ်ပြားထုတ်ပေးနေတာကြောင့်ကပ်ပြားရဖို့မှောင်ခိုဈေးကွက်ပေါ်လာရပါတယ်လုံသမားတူကမှောင်ခိုဈေးကွက်မှာကပ်ပြားလုတ်ခတ်ဟာကျန်ငွေ7သိန်းခန့်ထိပေါက်နေတယ်လို့ပြောပြပါတယ်
။ဒီမှာစမတ်ကတ်ကိုလုတ်ပြီးနေတယ်ဒါပေမဲ့အလိမ့်ချာမာဒင်းနဲ့တင်းကြလောက်လုတ်ပြီးကြတယ်။အဲ့လိုစက်ကမကန်နေရတော့တန်းစီကြတယ်ဗျာ။ဟိုဟိုဒီလိုဒီလိုကြီးကြီးဒီမှာရပဲလုတ်ပြီးနေတယ်ဆိုတော့ဒီကတော့ဒီလိုရှိတယ်
။မြမအလုသမားတွေစမကတ်ရဖို့စောင့်နေရတာဖြစ်ပေမဲ့သူတို့ရရှိထားတဲ့အလုပ်တွေကသူတို့ပြန်လာမှာကိုစောင့်နေမှာမဟုတ်ပါဘူးအလုပ်ရှင်တွေကစမကတ်အရင်ရပြီးပြန်လာသူတွေကိုသာအလုပ်ပြန်ခန့်မှာဖြစ်ပါတယ်အခုအချိန်ဟာမြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေထွက်လာပြီးတဲ့နောက်ပိုင်းမှာဖြစ်ပြီးစစ်ကောင်စီအနေနဲ့နိုင်ငံသားကိုလူတွေအဟန့်တားမရှိထွက်သွားမှာကိုတားဆီးနိုင်ဖို့တရုတ်အာဏာပိုင်တွေနဲ့ကြည့်နိုင်သားသလားလို့အလို့သမားတွေကယူဆနေကြပါတယ်
။ကျွန်တော်အမြင်မှာတော့အင်မတန်ကိုကိစ္စနဲ့ပတ်သက်ပြီးမှအဲမျိုးပေါ့။ဘုဘက်မှာဟိုမနိုင်ငံကြီးပြီးမှအဲမျိုးလောက်တာပဲကျွန်တော်မြင်တာပေါ့။အဲတချို့ကြတော့လေဒီဖက်မြန်မာနိုင်ငံမှာစစ်မှုထမ်းဖို့ကြောက်တယ်နဲ့တိကျတဲ့ပြေးကုန်ကြတော့ဘုဘက်ကြတော့လေအလုတ်ကင်လုတ်ဖို့ကြတော့လေသူများတုံတန်နဲ့အလုတ်မပေးကြတော့ဘူးအဲမျိုးအလုတ်သမားယုံမှလည်းအဲနေတိုင်းတောင်ဆိုင်မှာပြီးတော့အလုတ်လျှောက်ကြတာလေဟိုခေါ်တဲ့လူနေသွားရေပေါ့အဲမျိုးဖြစ်တာလူရွေးမှခေါ်နေကြတော့အဲလူပိုကြီးကြတော့အဲဖို့နိုင်ငံကိုပြန်ဖို့အဲမျိုးဖြစ်
လက်ရှိမှတ်ကဟာမြို့သားမှတ်ပုံတင်နေရာမှာအစားထိုးဆောင်ရွက်လာမဲ့ electronic စနစ်နဲ့ကိုရေးဇီဝအချက်လက်တွေကိုမှတ်တမ်းယူထားတဲ့ကပ်ပြားဖြစ်နေတာကြောင့်ဒီကပ်ပြားလှုပ်ဖို့နေဆက်မှာမဆောင်တော့ပဲကိုရက်ကိုရွာကိုပြန်ပြီးကပ်ပြားသွားလှုပ်သူတွေလည်းရှိနေတယ်လို့ကပ်ပြားလွယ်လွယ်ကူကူရရှိမဲ့ဒေသတွေကိုစုံစမ်းရှာဖွေသွားရောက်နေကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးကရင်တိုင်းရင်းသားဘာသာအစီအစဉ်ဖြစ်ပါတယ်မြန်မာဘာသာစာရန်ထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်
ဝလာကေပဒုံနာတာဖိုကိုကပစိစဝါသုဒကွယ်မှုဘသူလို RFA ကညောက်ကလူဒုကွယ်ဟုဖလာတာကဆောအတာရတကလနေလောယန်နန်ချလမွနေလောတကောဤတာကဆောလပကဟေဒုကနာသိမီကမီဝဲ
သီကောကခါလကလဖဒုကလီလော်တက်ဖိုဖန်ဒဘတိတီဝဲထော်တထုကောဆတ်လကောလွေကတကဆောအဝီလော်ခေပကနာဟုဘတ်တော့သီကောကခါလကလဖဒုကလီဟုကမ္လဆဲကဘတိတီဝဲအဂေနီလောဥခိုဒုနာဘော်ကေ
KNU Gnyaraklu Sapugra Kodule Tapo Hagwa Tokori Thatudu Kosa Tapo Hagwa Bu Logwa Kamle Purpha Adu Do Wodo Tapio Ma Lo Kle Tapa Ne Tuine Su Ta Sura Kamo Tuka Ka Aturpha Khalo Tiwa Do Klupha Do Tapa Kho Logwa Kamle Phulwi Ga Ba Ti Tiwa Do Ba Do Ba Ti Tiwa Te Ga Ne Lo Phala Mi Si Ta Da Muna Kho Khinare Ble Sector Ne KNU Gnyaraklu Sapugra Thatudu Kosa Zaya Ji Hagwa Bu Tuka Ka Atukho Kle Ture Khala Ya Nu Si Ta လောဆောလအတုကလေးဖဏိတဖာခါလတိဝဲကလောဖတ်တို့ဖာစုဇယကြီးကလီတိဂရယောလီကွန်တဝဘူအခုဥကျော်စင်လက်တန်နီအခုစီလူနီမထေကြီးလက်တန်နီအယစီခီနီကိုထင်းနိုင်လက်တန်နီလူစီခွီနီတော့မအိဖူးသောလက်တန်နီတို့စီခေါ်နီတဖာဘတိတေဝဲတော့ကလောဖတ်တို့အကလီတော့လောကကမလဖူအကတဲကစစ်ကောဘဒိုဘတိတေဝဲနီလောလာမေတစီတော်နီတော်တူလာလက်တစီတတ်တော်အနေနဲ့သူကကအကလောဖတ်တို့အသူအမတတကရတစီလူခေါကလစ်သူရိခမယခွေတော်ခေါကလစ်သူရိခလာယခေါအပေါ်တဖာနေခါလတိဝဲကလောဖတ်တို့ခလစ်ဖာစုရွှေရောင်ပြဝီယောကဒီပုတော်တောက်ရသောဂရုတဖာအပူအခုအခွန်ကြီးသောအပူဥဇော်မီထွန်းလက်တန်နီအိုလူစီခွန်နီတော်မြတ်သိလက်တန်နီအိုလူစီခွနီတော်တောက်ရသောအပူတော်ခင်မေလက်တန်နီအိုခစီခီနီတဖာဘာတိတဝဲတော်ကလောဖတ်တို့အကလီနီလောလက်နေအမေညာတောက်ရသောဖိုးဥတင်စုလက်တန်ကိုခုစီခီနီစောနေမျိုးအောင်လက်တန်ကိုတစီခေါ်နေတော့အကွန်ကြီးသောဖိုးနော်ဖြဖြူအေးလက်တန်ကိုတစီတနီနော်ချစ်ချစ်ဖိုးလက်တန်ကိုလွီနီနော်စေဝါလက်တန်ကိုယဲနီဒေါ်ပူအေးလက်တန်ကိုလူစီခီနီဒေါ်ပန်ပိုလက်တန်ကိုယဲစီခီနီနော်ဆုစန္ဒာလက်တန်ကိုနွီနီခုံဝေရအောင်လက်တန်ကိုတစီခီနီဒေါ်စင်စင်လက်တန်ကိုယဲစီနီဥမောင်ကြီးလက်တန်ကိုနွီစီတဲနီချွေရောင်ပြသဘောဖို့နော်မင်တစဉ်လက်တန်ကိုစီလူနေတော့နော်စုဝေခိုင်လက်တန်ကိုခီစီတနေလက်အိုတော်ဟူတာလူလာတကဘတ်တော့ပါတီတေဝတော့ကလုဖတ်တို့အခီနေလောလက်နေအမညာသူကကအတူတဖာခါလော်တာတော့ကလုဖတ်တို့တဖာခုအခွန်ကြီးသဘောဘူးလောကဝသဘောဖို့ခေါခရနွီစီခူကဇီဝသဘောဘူးလောကဝသဘောဖို့ခေါခရနွီစီခူကချွေရောင်ပြသဘောဘူးသဘောဖို့တကထိုးတကရစီခွေကတောင်းကြသဘောဘူးသဘောဖို့တကရခွေစီခေါ်ကပန်းကုန်သဘောဘူးသဘောဖို့တကယ်လူစီခူကခလောင်းအင်းသဘောအဘူးသဘောဖို့လူကရခွေးစီတကမယန်းကုန်းသဘောအဘူးသဘောဖို့လူကရတစီခေါ်ကတော့မိကြောင်းအင်းသဘောအဘူးသဘောဖို့လူကရရဲ့စီလူကပပတဲဟီခေါ်တော့ခရတော့ကွေစုတလော်လဲအပူဖလနေလောသူကကအကလောဖတ်တော့သူအမတတကယ်တစီလူရဲ့သူတွေနေဩစောလအတလဲဇီဝန်သဘောအမူလောနုလောကဖို့အတကိုခီဖို့ညလီကဇိုင်းတော့ခေါကလစ်သူတွေခမရခွေးနေဩစောလအတဖဲဝင်းပသဘောအကပနေလောမိမိခေါကလစ်သူတွေခရရခေါ်နေဩစလအတပဲဘီလင်းကောစာကောဒီခောရေကီအန်ယူစီဝနီလော
ပဒုနာတဖိုခဲလက်တဲ့စီရောလက်တနှညာရောကညော့ကလူဒူတက်ဆော့ဒါရတက်ကလစ်မီဝဲပွိုင်နီလောပစိဘလူဘတ်စီကောတဲလသူအုတ်ခုဒုနာဘတ်ဒါရတက်ကလစ်နီလောမော်သူဘအမှုကောတဲနင်ကေ
အာဖေရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြမပြည်သူပြည်သားအပေါင်းဘေးရန်တွေရဲ့ကင်းဝေးကြပါစေရှင်